င်္ဂလာညနေခင်းပါခင်ဗျာအမေရိကန်ပြည်ထောင်စုဝါရှင်တန် DC မြို့တော်ကနေ2019ခုနှစ်စက်တင်ဘာလ5ရက်ကြာသပတေးနေ့ညနေခင်းဗီဒီယိုမြန်မာဘာသာစီစဉ်နေကိုမြန်မာစံတော်ချိန်ညနေ6နာရီခွဲကနေ9နာရီထိလိုင်းဒိုမီတာ16 19နဲ့25တို့ကနေတိုက်ရိုက်ထုတ်လွှင့်ပေးနေပါခင်ဗျာဒီညနေအတွက်စီစဉ်မှုကတော့ကျွန်တော်ရန်နိုင်ပါ
ကျွန်တော်အောင်လင်းဦးပါဒီညနေနားဆင်ရမယ့်သတင်းတွေမှာတော့ဟာရီကိန်းမွန်နိုင်တိုရီယာညောက်ထိခိုက်ပျက်စီးရတဲ့ဘာဟမားနိုင်ငံမှာပြန်လည်ထူထောင်ရေးနဲ့ကယ်ဆယ်ရေးလုပ်ငန်းတွေအတွက်အစွမ်းကုန်ဆောင်ရွက်သွားမယ်ကြောင်းဝန်ကြီးချုပ်ကကတိပေးလိုက်ပါတယ်။ရိုဟင်ဂျာဒုက္ခသည်တွေနေရပြည်လက်မခံကြဖို့တိုက်တွန်းနေတယ်ဆိုတဲ့ဆွဆွချက်နဲ့အကူအညီပေးအဖွဲ့နှစ်ဖွဲ့ကိုဘင်္ဂလားဒေ့ရှ်နိုင်ငံကလုပ်ငန်းတွေလုပ်ခွင့်ပေးလိုက်ပါတယ်။ဆရာထေတင်းရောက်နိုင်ငံတကာနဲ့ဒေသတွင်းသတင်းတွေကိုတော့မဆုမျက်မွန်နဲ့သူညင်ညာပေးသွားမှာပါ
။ဟုတ်ကဲ့ပါသတင်းတွေပြီးနားဆင်ရမယ့်အထက်မှာတော့ရွှေစည်းတွေဒီအပိုင်းအတွင်းပြည်ထောင်မှာဇက်တိုင်မြင့်တက်လာနေတာနဲ့ဖက်သက်ပြီ
းအတင်းမှာအထင်းလို့ရပါတယ်အတင်းမှာတော့တင်းလူတင်သားတွေနဲ့ဘာမှပြောစရာမရှိအပြင်ဈေးွက်ကြီးကတော့ရွှေဈေးွက်ကြီးကတအားကျယ်တယ်ကျတဲ့ခါကျတော့
ရေကုန်တိုင်းဒေသကြီးရှေလုံငန်းရှင်များအတင်းရဲ့ဥက္ကဋ္ဌဦးမျိုးမြင့်ပြောသွားတာဖြစ်ပါတယ်ဒီအကြောင်းကိုမကြခင်မှာနားဆင်ရမှာပါဒါ့အပြင်မြကြီးနားမြို့မှာတော့ဒေသခံတွေ၃ရက်မြောက်အဖြစ်နဲ့ဆန္ဒပြခဲ့တဲ့အကြောင်းတခါထိုင်းနိုင်ငံတရော့ကျွိုင်းတွေမှာလွန်ခဲ့တဲ့၅နှစ်ကပျောက်ဆုံးသွားခဲ့တဲ့ကရင်တိုင်းရင်းသားလူခွေလှုပ်ရှားသူရဲ့ရုပ်အလောင်းကိုပြန်တွေ့ရှိခဲ့တဲ့အကြောင်းပါပဲအမေရိကန်နဲ့အီရန်နိုင်ငံဆက်ဆံရေးနောက်ဆုံးအခြေအနေဘယ်လိုရှိလဲစတာတွေကိုနားဆင်ရမှာဖြစ်ပါတယ်အခုတော့ဒီအကြောင်းတွေမတိုင်ခင်မှာနောက်ဆုံးရသတင်းတွေကိုကိုအောင်လင်ဦးနဲ့မဆုမြတ်မွန်တို့ကကြီးညာပေးမှာဖြစ်ပါတယ်ဗျာ
ဟာရီကိန်းမွန်နိုင်တိုရီယန်ပြင်းထန်ဝင်ရောက်တိုက်ခိုက်ခဲ့ရာကအကြီးအကျယ်ထိခိုက်ပျက်စီးခဲ့ရတဲ့ဘာဟမားနိုင်ငံမှာပြန်လည်ထူထောင်ရေးနဲ့ကယ်ဆယ်ရေးလုပ်ငန်းတွေအတွက်အစွမ်းကုန်ဆောင်ရွက်သွားမယ်ကြောင်းဝန်ကြီးချုပ်ယူဘတ်မင်းနစ်ကကတိပေးပြောဆိုလိုက်ပါတယ်ဂရန်ဘာဟမားနဲ့အဘကူကျွန်းတွေမှာနေ့ရက်နီးပါးမိုးတိုက်တန်ရေးချင်းမှုတွေတနအီ195ကီလိုမီတာအထိလေပြင်းတက်ခတ်မှုတွေနဲ့မွန်နိုင်တန်ကြီးကျယ်ခံခဲ့ရပြီးနောက်ထိခိုက်ပျက်စီးမှုနောက်ဆုံးအခြေအနေတွေကိုဒီကနေ့နောက်ထပ်ကြားသိရလိမ့်မယ်လို့လည်းခန့်မှန်းထားကြတာပါမင်းတို့ကဒေသရှင်းလင်းမှုအတွင်းမှာတော့အဘကုတ်ကျွန်းမှာတည်ဆုံးသူ20ထိရှိတဲ့အကြောင်းလဲဝန်ကြီးချုပ်ကအတည်ပြုခဲ့တယ်လို့တည်ဆုံးသူရေအတွက်ဒီထက်ပိုတိုးလာနိုင်တယ်လို့လည်းခန့်မှန်းနေကြပါတယ်ဝန်ကြီးချုပ်ကတော့အန်ဒီယေဂျုံနေရသူတွေကိုကယ်တင်ဖို့အစားအစာပြည့်လည်နေသူတွေကိုထောက်ပံ့ပေးဖို့နေစရာအိမ်ရှိရတဲ့လူတွေကိုခေါလုံစရာပေးဖို့အစွမ်းကုန်ကြိုးစားသွားမယ်အကြောင်းဒေသရှင်းလင်းမှုအတွင်းပြောဆိုခဲ့တာပါပုံမှန်ချင်းနေပြန်ရောက်တဲ့အထိနေရောညပါကြိုးပမ်းသွားမှာဖြစ်တဲ့အကြောင်းလဲကြေညာခဲ့ပါတယ်တပည့်သမိုင်းမှာအဆိုအဆုံးကျုံ့ရတဲ့ပြဿနာကြီးတစ်ခုဖြစ်နေလဲဝန်ကြီးချုပ်ကပြောဆိုသွားခဲ့တာပါအမေရိကန်သမ္မတဒေါ်နယ်ထရန့်ကတော့ကမ်းခြေဆောင်တပ်ဖွဲ့တွေအရေးပေါ်ရှာဖွေကယ်ဆယ်ရေးဖွဲ့တွေကိုစေလွှတ်ခဲ့သူဗြိတိသျှရေးတပ်ချစ်ချင်းနေဖွဲ့နဲ့ကုလသမဂ္ဂတို့ကလည်းအစားအစာစေဝါပါဝင်လိုအပ်တဲ့အကူအညီတွေကိုပေးပို့နေကြပါတယ်
အီရန်နိုင်ငံအနေနဲ့ယူရေနီယံတပ်ဆင်မှုတွေတိုးမြင့်နိုင်ဖို့အတွက်နတ်ဖန်တောက်ကြနေကစပြီးဗဟုခွာဆက်တွေကိုပြန်လည်လက်ပတ်မယ်အကြောင်းနဲ့နျူကလ িয়ার လက်နက်ထုတ်လုပ်နိုင်တဲ့အထိတိုးမြင့်လှုပ်ဆောင်သွားမယ်အကြောင်းအီရန်သမ္မတဟာဆန်ရူဟာနီကကြေညာပါတယ်အီရန်နဲ့ကမ္ဘာ့အင်အားကြီးနိုင်ငံတွေကြား2015ခုနှစ်ကချုပ်ဆိုခဲ့တဲ့စာချုပ်အရအီရန်အနေနဲ့နျူကလ িয়ার ဆက်ရုံနှစ်ခုမှရှိတဲ့ဗဟုခွာဆက်အရေးအတွက်ကိုကန့်တတ်ပြီးတော့အ ਨੇ အချင်းကိုသာအသုံးပြုခွင့်ပေးထားတာပါဒါပေမဲ့အစင်းမြင့်ဗဟုခွာဆက်တွေအောင်မြင်မြင်လက်ပတ်နိုင်ရင်အနုမြူပုံလုပ်ဖို့အတွက်လိုအပ်တဲ့ယူရေနီယံတွေကိုခက်မြန်မြန်ထုတ်လုပ်လာနိုင်မှာဖြစ်ပါတယ်။နျူကလ িয়ার ဆက်ရုံတွေအတွက်လိုအပ်တဲ့လောင်စာရဖို့ယူရေနီယံတန့်စင်မှာဖြစ်တယ်လို့အီရန်ကတော့ဆိုပါတယ်။အီရန်နိုင်ငံရဲ့အခွင့်အရေးနဲ့အကျိုးစီးပွားကာကွယ်ဖို့လိုအပ်တာမှန်သမျှလှုပ်သွားမှာဖြစ်ပြီးအခုဗဟုခွာဆက်တွေလက်ပတ်မဲ့ကိစ္စဟာလည်းအီရန်အနေနဲ့2015နျူကလ িয়ার သဘောတူညီချက်ကိုလိုက်နာဆောင်ရွက်တော့မှာမဟုတ်ကြောင်းနောက်တဆင့်တိုးပြသလိုက်တာဖြစ်တယ်လို့သမ္မတရူဟာနီကပြောပါတယ်။2015သဘောတူညီချက်အရအီရန်ဘက်ကနျူကလ িয়ার အစီအစဉ်တွေကိုရှော့ချပေးပြီးဒီအတွက်နိုင်ငံကအီရန်ပေါ်ချမှတ်ထားတဲ့ပိတ်ဆို့တံခါးအရေးယူမှုတွေကိုဖြေလျှော့ပေးခဲ့ပါတယ်။ဒါပေမဲ့အဲ့ဒီသဘောတူညီချက်စာချုပ်ထဲကနေအမေရိကန်ပြည်ထောင်စုကပြီးခဲ့တဲ့နှစ်ထဲမှာပြန်လည်နှုတ်ထွက်ပြီးတဲ့နောက်အီရန်ပေါ်မှာတံခါးမှုတွေကိုပြန်လည်ချမှတ်နေပါတယ်။အီရန်ရဲ့အမေရိကန်ရဲ့ပိတ်ဆို့တံခါးမှုတွေအီရန်ကြော်လွှားနိုင်ဖို့အတွက်စာချုပ်ပါဥရောပနိုင်ငံတွေကကူညီပေးဖို့အီရန်ကတောင်းဆိုနေတာဖြစ်ပါတယ်။
အမေရိကန်နဲ့တရုတ်နိုင်ငံကကိုယ်စားလှယ်ရှိလာတဲ့ကုန်သွယ်ဆိုင်ရာအဆင့်မြင့်ဆွေးနွေးမှုတွေပြန်လည်ဆက်တင်မယ်အကြောင်းတရုတ်ကုသရေးဝန်ကြီးဌာနကဒီနေ့ပဲပြောလိုက်ပါတယ်။သွင်းကုန်ကုန်တွေပြန်လည်တွန်းမြင့်ကောက်ခံမှုကျင်းပခဲ့ပြီးရပ်ပိုင်းအကြံမှာပဲဆွေးနွေးမဲ့အစီအစဉ်ထွက်ပေါ်လာတာလည်းဖြစ်ပါတယ်။တရုတ်ကုန်သွယ်ဆိုင်ရာအဆင့်မြင့်ဆက်ဆံညီနန်းသူလီဝေးအမေရိကန်ကုန်သွယ်ရေးကိုယ်စားလှယ်ရောဘတ်လက်သစ်စာဗန်နိုင်းဝန်ကြီးစတီဗ်ပင်မန်နူချင်တို့တယ်လီဖုန်းကတဆင့်ဆွေးနွေးပြီးဝါရှင်တန်မှာတွေ့ဆုံဖို့ဆုံးဖြတ်ခဲ့တာဖြစ်တဲ့အကြောင်းလည်းတရုတ်နိုင်ငံကပြောဆိုထားတာပါ။ဆွေးနွေးပွဲဖြစ်လာမဲ့အခြေအနေတွေဖန်တီးဖို့နှစ်နိုင်ငံစလုံးကဆန္ဒရှိနေကြတဲ့အကြောင်းလည်းတရုတ်ကုသရေးဝန်ကြီးဌာနကကြေညာချက်ကဖော်ပြထားပါတယ်။အောက်တိုဘာလနဲ့မတွေ့ဆုံရင်ဒီလနောက်ပိုင်းမှာလည်းငွေတန်းအဆင့်ဆွေးနွေးဖို့စီစဉ်ထားကြတာပါ။နှစ်နိုင်ငံကြားကုန်သွယ်ရေးတင်းမာမှုတွေကြောင့် ဘဏ္ဍာရေးစည်းကွက်မှာမရေးမြအခြေအနေတွေကြုံနေရတယ်လို့တွင်းကုန်ကုန်တွေတွင်းမြင့်ခဲ့ရင်ကျွမ်းမဲ့အခြေအနေတွေလည်းကုမ္ပဏီတွေကြိုတင်ဖြစ်စင်နေကြပါတယ်အမေရိကန်သမ္မတဒေါ်နယ်ထရန့်ကတော့ဒေါ်လာ112ဘီလီယံတန်ဖိုးရှိတဲ့တရုတ်ကုန်ပစ္စည်းတွေပေါ်စက်တင်ဘာလ1ရက်နေ့ကဆက်လို့အခွန်15ရာခိုင်နှုန်းကောက်ခံခဲ့တာကြောင့်အမေရိကန်မှာအစားအသောက်အားကစားသုံးဆောင်ဂီတပစ္စည်းနဲ့ပရီဘော့ကဈေးတွေမြင့်တက်ခဲ့တာပါချိန်ထဲမှာပဲတရုတ်နိုင်ငံဘက်ကလည်းဒေါ်လာ85ဘီလီယံတန်ဖိုးရှိတဲ့အမေရိကန်ကုန်တွေပေါ်အခွန်500ရာခိုင်နှုန်းနဲ့100ရာခိုင်နှုန်းတိုးမြင့်ကောက်ခံခဲ့ပါတယ်
ဗြိတိန်နိုင်ငံ EU ဥရောပသမဂ္ဂတွေကနှုတ်ထွက်ရေးနဲ့ပတ်သက်တဲ့အစိုးရရဲ့မူဝါဒတွေအပေါ်ပါလီမန်မှာဇက်တိုက်ပယ်ချခံခဲ့ရပြီးတဲ့နောက်ဝန်ကြီးချုပ် Boris Johnson ဟာဒီကနေ့ဗြိတိန်ပြည်သူတွေကိုမိန့်ခွန်းပြောကြားမှာဖြစ်ပါတယ်။ဗြိတိန်နှုတ်ထွက်ရေးအတွက်ပြည်သူတွေရဲ့သဘောထားရွေးချယ်မှုကိုပြနိုင်ဖို့အထွေထွေရွေးကောက်ပွဲကိုအချိန်ဆကျင်းပတဲ့တယ်လို့ဝန်ကြီးချုပ်ကဆွဲဆောင်တိုက်တွန်းလိုက်မယ်လို့မျှော်လင့်ရပါတယ်။သဘောတူညီချက်မရဘဲ EU ဥရောပသမဂ္ဂတွေကဗြိတိန်နှုတ်ထွက်မှာကိုတားဆီးတဲ့ဥပဒေချမ်းကိုအောက်လွှတ်တော်မှာဗုဒ္ဓဟူးနေ့ကအတည်ပြုခဲ့ပါတယ်။ဒီဥပဒေချမ်းကိုဆက်လက်ဆွေးနွေးပြဋ္ဌာန်းနိုင်ရေးဆောင်ရွက်ဖို့အထက်လွှတ်တော်ကလည်းဒီကနေ့ခွင့်ပြုလိုက်တာကြောင့်သဘောတူညီချက်မရလဲနှုတ်ထွက်ဖို့စဉ်းစားနေတဲ့ Boris Johnson အဆိုအရအတွက်ထပ်ပြီးတော့အကြက်ရိုက်စရာဖြစ်နေပါတယ်။ဥပဒေအတည်ဖြစ်သွားခဲ့ရင်ဝန်ကြီးချုပ် Johnson အနေနဲ့ဗြိတိန်နှုတ်ထွက်ဖို့နောက်ဆုံးသတ်မှတ်ရက်အောက်တိုဘာ31ရက်အစနောက်ထပ်ရက်ဆိုင်ပေးဖို့ EU ခေါင်းဆောင်တွေကိုတောင်းဆိုရမှာဖြစ်ပါတယ်။ဒါကြောင့်လက်ရှိသတ်မှတ်ထားတဲ့ရက်မှာ EU ရဲကမဖြစ်မနေထွက်မယ်လို့ပြောထားတဲ့ဝန်ကြီးချုပ် Johnson ကအထွေထွေရွေးကောက်ပွဲကိုစောပြီးအောက်တိုဘာ15ရက်နေ့မှာကျင်းပနိုင်ရေးကြေဝပနေတာပါ။အတိုက်ခံလေဘာပါတီကတော့ရွေးကောက်ပွဲစောခေါ်တဲ့ကိစ္စမစင်းစားခင်မှာဥပဒေချမ်းကိုအရင်အတည်ပြုရမယ်လို့ပြောပါတယ်။နှုတ်ထွက်ရေးကိစ္စသဘောထားမတိုက်ဆိုင်တဲ့အတွက်ဝန်ကြီးချုပ် Boris Johnson ရဲ့ညီဖြစ်သူစီးပွားရေးဝန်ကြီး Joe Johnson ဟာ Conservative Party လွှတ်တော်အမတ်တာဝန်ကနေရော Cabinet ဝန်ကြီးရာထူးကနေပါဒီကနေ့နှုတ်ထွက်သွားပါတယ်။
ဒီ American တဲ့ညနေဘက်မြန်မာဘာသာအစီအစဉ်တွေကိုညနေ6နာရီခွဲကနေ9နာရီထိလိုင်းဒိုမီတာ19 kHz 1068ညလိုင်းဒိုမီတာ19 kHz 15965နဲ့လိုင်းဒိုမီတာ25 kHz 11965တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင
်ဒီ American တဲ့မြန်မာဘာသာအစီအစဉ်ရဲ့ကြာသပတေးနေ့ညနေခင်းသတင်းတွေကိုဆက်လက်ကြီးညာနေပါတယ်ရွှေကြဒုက္ခသည်တွေနေရပြည်လက်မခံကြဖို့တိုက်တွန်းနေတယ်ဆိုတဲ့ဆွဆွဲချက်နဲ့အကူအညီပေးအဖွဲ့နှစ်ဖွဲ့ကိုဘင်္ဂလားဒေ့ရှ်အာဏာပိုင်ကလုပ်ငန်းတွေလုပ်ကိုင်ပေးလိုက်ပါတယ်။မချသေးခင်ကစီစဉ်ခဲ့တဲ့နေရပြန်ပို့ရေးအစီအစဉ်မအောင်မမြင်ဖြစ်အောင်တွှတ်ထုတ်ပေးခဲ့တယ်ဆိုတဲ့ဆွဆွဲချက်နဲ့အမေရိကန်ခြေဆိုင် Advantage ဖွံ့ဖြိုးရေးနဲ့အကူအညီပေးရေးအေဂျင်စီ ADRE နဲ့ဘင်္ဂလားဒေ့ရှ်ခြေဆိုင် Al Makasu Islami ဖွဲ့တို့ကိုလုပ်ငန်းလုပ်ခွင့်ပေးလိုက်တာဖြစ်တဲ့အကြောင်းဒုက္ခသည်စခန်းနဲ့ရှိရာ Cox Bazar ဒေသအုပ်ချုပ်ရေးမှူးခမဲဟူစိန်ကိုကူကာပြီး AFP သတင်းကဖော်ပြခဲ့တာပါ။လုပ်ငန်းတွေအားလုံးကိုချက်ချင်းရဆိုင်မှုနဲ့ဗန်နေကတဆင့်ငွေလွှဲပြောင်းမှုတွေကိုတားမြစ်ဖို့အမိန့်ထုတ်ခဲ့တယ်လို့လည်းဆိုပါတယ်။ဒုက္ခသည်နေရပြန်ရေးဘင်္ဂလားဒေ့ရှ်နဲ့မြန်မာဆွေးနွေးတို့ပြီးခဲ့တဲ့လတဲ့ဒုတိယအကြိမ်ဖြစ်စီစဉ်ခဲ့ကြပေမဲ့အောင်မြင်မှုမရဘဲဖြစ်ခဲ့ပြီးနောက်မှာပဲအာနာဝယ်နေဘက်ကပြည်အားတွေထွက်ပေါ်လာတာပါ။တိုင်းနဲ့ချီရဲ့ရိုင်ဂျာတွေခေလုံနေကြတဲ့ဒုက္ခသည်စခန်းတွေမှာအကူအညီပေးနေတဲ့အကူအညီပေးရေးအေဂျင်စီတရာကျော်လောက်ရှိနေပြီးတတ်မှတ်ချက်နဲ့မကန့်ညီတဲ့ဖွဲ့စည်းတွေကိုနှိမ်နင်းသွားမယ်ဆိုပြီးဘင်္ဂလားဒေ့ရှ်နိုင်ငံချိုင်းဝင်ကြီး AKF2 မွန်ကလည်းပြီးခဲ့တဲ့သတင်းပတ်ထဲမှာပဲပြောဆိုထားပါတယ်။ရိုင်ဂျာဆိုတဲ့အသုံးလုံးကိုတရားဝင်အသိအမှတ်ပြုလက်ခံမထားတဲ့မြန်မာဆွေးနွေးကတော့ဒုက္ခသည်တွေနေရမပြန်နိုင်တဲ့အဓိကအကြောင်းရင်းဟာ ARS ဆွေးနွေးအုပ်စုရဲ့ချင်းချောက်မှုကြောင့်ဖြစ်တဲ့အကြောင်းပြောဆိုထားတာပါ။နောက်ဆုံးချေနေရပြန်ပို့ရေးလုပ်ငန်းတွေစီစဉ်ထားတဲ့ရန်နာနီမှာဒုက္ခသည်များဆိုင်ရာကုလသမဂ္ဂမဟာမင်းကြီးရုံး UNHCR နဲ့ဘင်္ဂလားဒေ့ရှ်နိုင်ငံတာဝန်ရှိသူတွေဒုက္ခသည်တွေနေရပြန်ဖို့ဆန္ဒရှိမှရှိသဘောထားကောက်ယူခဲ့တဲ့အတွက်အစီအစဉ်ကိုထိခိုက်ခဲ့ရတယ်လို့လည်းဆွဆွဲထားပါတယ်။ဒါမှမဟုတ်ကုလသမဂ္ဂအရာရှိတွေနဲ့လူခွင့်ရေးလှုပ်ရှားသူတွေကတော့မြန်မာနိုင်ငံကတတလောအခြေအနေတွေဟာဒုက္ခသည်တွေစိတ်ချလက်ချပြန်လည်လောက်တဲ့အဆင့်မှမရှိသေးဘူးဆိုပြီးပြောဆိုထားကြတာပါ။
ဟောင်ကောင်မှာငင်းပွားစရာဥပဒေချမ်းကိုပြန်လျှုပ်သေးရေးဆုံးဖြတ်ချက်ဟာဟောင်ကောင်အစိုးရရဲ့ဆုံးဖြတ်ချက်သာဖြစ်တယ်လို့အစိုးရခေါင်းဆောင်အုပ်ချုပ်ရေးမှူးကယ်ရီလမ်ကပြောကြားခဲ့ပါတယ်။ရာဇဝတ်မှုကျူးလွန်တယ်လို့မတင်ကားသူတွေကိုတရုတ်ပြည်မှာကြီးစီလွှဲပြောင်းပေးရေးဥပဒေကိုလွှတ်တော်မှာအဆိုပြုခဲ့တာကြောင့်ဟောင်ကောင်မှာသတင်းဖန်တဲ့ချီဆန္ဒပြပွဲတွေဖြစ်ပွားခဲ့တာပါ။အဲ့ဒီအဆိုပြုချက်ကိုမနေ့ကတော့ပြန်လည်ရုပ်သိမ်းခဲ့ပါတယ်။ဒီလိုရုပ်သိမ်းတဲ့ဆုံးဖြတ်ချက်ပေါ့တရုတ်ပြည်မှာကြီးအစိုးရကနားလည်ထောက်ခံတယ်လို့ဒီကနေ့ပြုလုပ်တဲ့သတင်းစာရှင်းလင်းပွဲမှာအုပ်ချုပ်ရေးမှူးကယ်ရီလမ်ကပြောပါတယ်ဟောင်ကောင်မှာတည်ငြိမ်အေးချမ်းမှုကိုပြန်လည်တည်ဆောက်နိုင်ဖို့ဆန္ဒပြသူတွေအနေနဲ့အကြမ်းဖက်လုပ်ရက်ကိုရပ်ဖို့နဲ့ဥပဒေအတိုင်းကြကြမတ်မတ်ဆောင်ရွက်ရမယ်လို့လည်းသူကသတင်းစာရှင်းလင်းပွဲမှာပြောသွားပါတယ် ဟောင်ကောင်မှညှင်းပွားစရာဥပဒေကြမ်းရုပ်သိမ်းရေးအပါအဝင်အဓိကတောင်းဆိုချက်၅ခုကိုဆန္ဒပြခေါင်းဆောင်တွေဘက်ကတောင်းဆိုထားပါတယ်။အဲ့ဒီထက်မှဆန္ဒပြသူတွေပေါ်ရဲရဲရဲရဲဆက်ဆက်ကင်တွယ်ပုံကိုတိကျစုံစမ်းစစ်ဆေးပေးဖို့ဖမ်းဆီးခံရတဲ့ဆန္ဒပြသူတွေကိုချွင်းချက်မရှိပြန်လွှတ်ပေးဖို့ဆန္ဒပြပွဲတွေကိုစုပူမှုလို့ခေါင်းစဉ်မတက်ဖို့နဲ့ဟောင်ကောင်အစိုးရခေါင်းဆောင်အုပ်ချုပ်ရေးမှုကိုတိုက်ရိုက်ရွေးချယ်권ရဖို့စတဲ့အချက်တွေကိုတောင်းဆိုထားကြပါတယ်။အုပ်ချုပ်ရေးမှုကယ်ရီလမ်ကတော့တချို့တောင်းဆိုချက်တွေကဥပဒေနဲ့မညီတဲ့အတွက်မလိုက်ရောနိုင်ဘူးလို့လည်းဒီကနေ့သတင်းစာရှင်းလင်းပွဲမှာတုံ့ပြန်သွားပါတယ်။ဆန္ဒပြပွဲတွေကျွန်းလာတွေကစတင်ခဲ့တာဖြစ်ပြီးအခုနောက်ပိုင်းမှာတော့ရဲတွေနဲ့ဆန္ဒပြသူတွေကြားထိတ်တဲရင်ဆိုင်မှုတွေများလာတယ်လို့ဆန္ဒပြသူတွေဘက်ကဒီမိုကရေစီအခွင့်အရေးတောင်းဆိုမှုတွေလည်းပိုပြီးကျေလောင်လာနေပါတယ်။
အာဖဂန်နစ္စတန်နိုင်ငံမြို့တော်မှာဒီကနေ့ပဲတာလီဘန်တပ်ဖွဲ့ရဲ့ထေခံကားပုံခွဲတက်ခတ်မှုကြောင့်လူ၁၀ဦးတမနေသေဆုံးသွားပါတယ်။ကာဘူးမြို့တော်ကတက်ခတ်မှုအတွင်းသေဆုံးသူတွေကအရက်သားတွေဖြစ်တဲ့အကြောင်းနဲ့နောက်ထပ်၄၀နှစ်ယောက်တန်းရတဲ့အကြောင်းလဲပြည်ထောင်စုဝန်ကြီးဌာနပြောခွင့်ရနက်စရရာခမီကပြောဆိုခဲ့တာပါ။အမေရိကန်တရုတ်နဲ့အာဖဂန်အစိုးရရုံးဆိုင်ရာလုံခြုံရေးထူထပ်တဲ့တာဝန်ရက်ကွက်မှာဖြစ်ခဲ့တဲ့ပောက်ကွဲမှုဟာသူတို့လက်ချက်ဖြစ်တဲ့အကြောင်းတာလီဘန်အဖွဲ့ပြောခွင့်ရကကြေညာခဲ့တယ်လို့နိုင်ငံခြားသားတွေကိုပြစ်မှတ်ထားခဲ့တာဖြစ်တဲ့အကြောင်းလဲပြောဆိုခဲ့ပါတယ်။ဒီသတင်းပတ်ထက်မှာပဲတာလီဘန်စစ်သွေးကြွအဖွဲ့ကပြပပြစ်မှတ်တစ်ခုကိုတက်ခတ်ခဲ့ရမှာတော့လူ၁၆ယောက်ထက်မနည်းသေဆုံးပြီးတရားကြောတရားရရှိခဲ့ပါတယ်။
မိုဇမ်ဘိတ်နိုင်ငံမာပူတိုမြို့တော်မှာရောက်ရှိနေတဲ့ပိုယဟမ်မင်းကြီးဖရန်စစ်ဟာသမ္မတဖိလစ်ပင်းညူစီနဲ့ဒီကနေ့တွေ့ဆုံပါတယ်။ဖြည်တဲ့စစ်ပွဲတံခံရတဲ့မိုဇမ်ဘိတ်နိုင်ငံအနေနဲ့ခက်ခက်ခဲခဲရရှိထားတဲ့ငြိမ်းချမ်းရေးကိုထိန်းသိမ်းဖို့နဲ့အားလုံးအတွက်ဒန်းတူအခွင့်အရေးရရှိအောင်ကြိုးစားဖို့အတွက်ပိုယဟမ်မင်းကြီးကတမရအင်တော်မှာမိန့်ခွန်းပြောကြားပါတယ်။အဲဒီနောက်မှာတော့ပိုယဟမ်မင်းကြီးဟာမက်ဆကင်အားကစားကွင်းကြီးမှာပြုလုပ်တဲ့ဘာသာပေါင်းစုံတွဲဆောင်ပွဲကိုတက်ရောက်ပါတယ်။သတင်းတစ်ပတ်ကြာအာဖရိကနိုင်ငံတွေကိုသွားတဲ့ခီးစဉ်နဲ့မိုဇမ်ဘိတ်နိုင်ငံကိုပိုယဟမ်မင်းကြီးပုံထုံးတွေကရောက်လာခဲ့တာပါ။နိုင်ငံကိုပထမဆုံးအချိန်ပိုယဟမ်မင်းကြီးရောက်လာတဲ့ပုံမှာပြည်သူထောင်ထဲချီကလည်းဝမ်းမြောက်စွာကြိုဆိုခဲ့ပါတယ်။၃ရက်ကြာမိုဇမ်ဘိတ်ခီးစဉ်အတွင်းမှာပိုယဟမ်မင်းကြီးဟာလွှတ်တော်အမတ်တွေ၊လူငယ်ကောင်းဆောင်တွေ၊ဘာသာရေးကောင်းဆောင်တွေနဲ့တွေ့ဆုံနေပါတယ်။အခုလိုအာဖရိကခရီးစဉ်တွေမှာမာဒါဂါစကာနဲ့မော်ရီရှပ်နိုင်ငံတွေကိုလည်းတွားရောက်ဖို့ရှိပါတယ်ရှင
်။နောက်ဆုံးရမြန်မာနဲ့နိုင်ငံတကာသတင်းတွေကိုကိုအောင်လင်ဦးနဲ့အမတ်စုမြတ်မွန်တို့ကြီးညာပေးကြတာဖြစ်ပါတယ်။ VOA မြန်မာပိုင်းကနေအခုထုတ်လွှင့်ပေးနေတဲ့အစီအစဉ်တွေကိုကျွန်တော်တို့အင်တာနက်ဆောင်မြင်တာဖြစ်တဲ့ bami.voanews.com မှာလည်းလွှင့်နေတဲ့အချိန်နဲ့တပြိုင်တည်းနားဆင်နိုင်ပါတယ်။အခုကဆက်ပြီးတော့ကျွန်တော်တို့သတင်းဆောင်ပါးတွေကိုတင်ဆက်ပေးသွားတော့မှာဖြစ်ပါတယ်။အရင်ဆုံးတော့ပြည်တွင်းရွှေစည်းနဲ့ဆိုင်တဲ့သတင်းကိုပြောပြကြပါမယ်။ဘန်နေနဲ့ဒီလုပ်ငန်းရှင်တွေကြားကချင်းငွေကိစ္စနဲ့ပတ်သက်ပြီးဘိုးဘန်ရဲ့ထုတ်ပြန်ချက်ပြီးမှတော့ဘန်အပ်ငွေတွေကိုပြန်ထုတ်ပြီးရွှေဝယ်သူတွေများလာတာကြောင့်ပြည်တွင်းရွှေစည်းလည်းတရရတက်လာနေပါတယ်။ဒါပေမဲ့ရန်ကုန်နဲ့မန္တလေးစီကအခြေအနေမှာတော့ကွာခြားမှုတွေရှိနေပါတယ်။ဒီကြောင့်ပြည်သူကတော့ VOA သတင်းတော့အမတ်စုစုကမေးမြန်းပြီးတော့သတင်းပေးပို့ထားပါတယ်ခင်ဗျာ။
စက်တင်ဘာလ3ရက်နေ့ကစပြီးပြည်တွင်းရွှေစည်းနှုန်းစံချိန်တင်မြင့်တက်လာပါတယ်။ပြည်တွင်းကရွှေစည်းမြင့်တက်လာတာကကမ္ဘာရွှေစည်းတက်တာကြောင့်ဖြစ်သလိုဘဏ်နဲ့လုပ်ငန်းရှင်တွေကလက်တလောဖြစ်နေတဲ့ပြဿနာတွေကြောင့်ဘဏ်ကနေငွေထုတ်ပြီးရွှေဝယ်သူမြင့်တက်နေတယ်လို့ရန်ကုန်တိုင်းဒေသကြီးရွှေလုပ်ငန်းရှင်များအသင်းရဲ့ဥက္ကဋ္ဌဦးမျိုးမြင့်ကပြောပါတယ်။ရွှေစည်းတွေဒီရက်ပိုင်းအတွင်းမှာဇက်တိုက်မြင့်တက်လာတာနဲ့ပတ်သက်ပြီးပြည်ထရေးကလည်းဈေးကွက်လေးလာတာမျိုးတွေရှိရလို့သူကအခုလိုပြောပါတယ်။
တော့ရောက်ပဲအဲ့မှာကြည်ကြေးလေးရှိပါတယ်ဒီလေးရေးရပုံကူတွေရောအကုန်လုံးဒီမှာဝိုင်းဝန်းပြီးတော့ထိနေတာပဲလေအတင်းမှာထိလို့ရပါတယ်အတင်းမှာတော့တင်းလူတင်သားတွေနဲ့ကဘာမှပြောစရာမရှိအပြင်ဈေးကွက်ကြီးကြတော့ရွှေဈေးကွက်ကြီးကတအားကျယ်တယ်ကျယ်တဲ့ခါကျတော့အပြင်မှာကျတော့ထိလို့မရဘူးဥပမာမန်းလေးလိုဟာမျိုးမော်လမြိုင်လိုဟာမျိုးမုံရွာလိုဟာမျိုးတမူးလိုဟာမျိုးပေါ့အဲ့လိုနေရာတွေကျတော့ကျွန်တော်တို့ NGO ဖွဲ့စည်းအနေနဲ့ကျတော့လလမမီဘောသူအတင်းလူအတင်းသားကိုတော့ထိန်းလို့ရတယ်ကျွန်တော်တို့အတင်းကဝယ်သွားတယ်အပြင်ကဆိုင်သမားကသူ့အတူပြင်မှာထပ်ပြီးတော့ဈေးတင်ရောင်းနေအဲ့ဒါတွေလည်းပါတယ်ဗောအဲ့ဒါကြီးကြောက်သွားတားလို့မရဘူး
မူဆက်ဘက်လမ်းကြောင်းကကုန်ကျန်းဝင်နေပြီးဝယ်သူများလာတာကြောင့်လဲပြည်တွင်းရွှေစည်းတက်လာတယ်လို့ရွှေလုပ်ငန်းရှင်တွေကပြောပါတယ်ရန်ကုန်ဈေးကွက်မှာတော့ရွှေဝယ်သူတွေများနေပေမဲ့မန္တလေးရွှေစည်းကွက်မှာဝယ်သူထက်ရောင်းသူကပိုများနေတယ်လို့အောင်တမာတိရွှေဆိုင်ရဲ့အထွေထွေမန်နေဂျာဦးမော်ကပြောပါတယ
်ဒီရွှေစည်းပြည့်ရင်ကျွန်တော်တို့ဒီရွှေလောကရဲ့ထုံးစံကဝယ်တဲ့လူနဲ့ရောင်းတဲ့လူပြန်ရောင်းတဲ့လူကများသွားပြီဒီအထယ်ကိုပြောတာနော်အထယ်ကိုပြောတာနော်ရွှေတွေပြည်စည်းကိုပြောတာ
ပြည်တွင်းကရွှေစည်းကွက်မှာရွှေတွေဝယ်ပြီးဈေးတက်တဲ့အခါပြန်ရောင်းတဲ့သူတွေရှိသလိုငွေစားရွှေတုံးစုတဲ့သူတွေလည်းရှိပါတယ်ဒါပေမဲ့ရွှေရောင်းလိုအပ်တဲ့ဝယ်လိုအပ်မမျှတာကလည်းရွှေစည်းတက်ရတဲ့အကြောင်းနဲ့ပါနေတဲ့အတွက်ရွှေကိုတကယ်မလိုရင်ဝယ်ချဖို့အောင်တမာတိရွှေဆိုင်ရဲ့အထွေထွေမန်နေဂျာဦးမော်ကပြောပါတယ
်လူတွေကအခုအကြောက်လန့်ပြီးတော့မှရန်ကုန်မှာဆိုအခုအဲ့ဘန်ပတ်သက်နေထုတ်ပြီးဝယ်တယ်ဆိုတော့အလကားဒီဝယ်တဲ့သူဒမန်းများလို့ချင်း supply မှမရှိလို့ချင်းဈေးကအလိုလိုတက်မှာပဲလေအဲ့တော့ရွှေကိုတကယ်မလိုအပ်ဘဲနဲ့
ช่วยเว้ยนี่ได้ลูกเรียนยานี่ลูกยิ่งแม้แต่เนี่ยมันเลยเสียเด็ดนี่มาเว้ยช่วยมาลูลูกยิ่งมวยจะบ้านนี่ถ้าเอาไปเจอจริงเลยทีนี้สับเดมังไงเนี่ยมาปีเรื่องช่วยจีสตงติงจอดทีมีแต่ลานี่บีกบ้าช่วยจีจะทำไงอะลีเซชิดอลาทีมีแต่ลาบาร์เลยปีเรื่องช่วยจีน้องกูกบ้าช่วยจีเนี่ยปีเรื่องดอลาเป้าจีกูเหมียวเจ็ดเด็ดมาเช็คของงานเนี่ยสาบีอาจารย์มีเส้นน้องจีตะคู่กูตั้งมาจ้าบ้า
อะไรบ่เวลามีอะไรสิ่งอะไรปวดตัวอะไรลูกพี่เรื่องช่วยสิจะเช่าหมู่กุฏิอะไรพี่เรื่องมาช่วยสิจะลานี่นะพัฒนาไปดอกมาสู้ๆยังก็มีการในเรื่องไปบุกเรือว่ากูดูข่าวก็เช่นพี่เนี่ยมีจีน่ามีการดีด้วยกันนี่แต่ละปีอะไรจะงบเยอะจะมาเลยสิ่งที่เราข่าวได้เรียบว่ากูก็เช่นสิบวันสิบปีมาเที่ยวพอดินสักแค่ลูกสัปดาห์นี้ยังก็ท่านไม่ชักขังเงียอะไรก็เช่นลุงเงี้ยเนี่ยเอาด้วย ดีต่อกันนี่ก็มีจีนามีอยู่ประจุเชียวปัญญาชิมาที่นี่สาบิดาต้องยึดจะได้สนาทุกพอในจังหวัดเลยที่ลูลล่าสาทุกพอเบี้ยสูงเป็นบ่กันตามุเรศีนี่ละหาที่มุกเรศีลูกพอดีที่สาบุปอบีเวกว่าตัวเล็กแม่ลูเลสนาเปียลุงเอริกาเปียวอะไรฟิวเดรินเอากูจอดทักกับพี่สงกูเปียวเปียบีมาเปียวอะไรเปีย
ก็เช่นบีเนี่ยด้วยแต่เจ้าเปียบีเดือนสิทธิ์ที่มาบ่อยมาสบิชองเนี่ยบัวก็ตีตัวพอจะสักแค่โลมีจีน่าที่อายุงานยิ่งสูงสิบประมาณสักกูเนี่ยเท่านั้นสังเกตชักขันลายเอ๋ก็เช่นลุงเอ็นเนี่ยเอาด้วยลุงเอ็นอาตัวยาจ้ากันที่นี่สนาทบพอแก่ยาบ้าแต่ในงานลงด้านงานเนี่ยลุงเอ็นสนาทบพอจะสักกูเนี่ยกูเนี่ยบีถ้าหาที่มุกเรศีลูกพ่อสิเนี่ยปุ่บีหุยกว่าตัวเลยไม่รู้ที่นี่สนาเปียบ่อยมาอุ้งสองป่าวเงินตัวพี่เด็กก็ မြတ်စွာဘုရားပြောဆိုမှုကိုနိကွတ်တယ်လို့ကျွန်တော်ကအဲ့လိုမျိုးယူဆတယ်ဒီ IPD တွေရဲ့ဝါမန်ကူတေးပြုတ်ဖို့ရှင်အပြင်ပြစ်ဒဏ်ပေးခံရတယ်ဆိုတာကကျွန်တော်လိုလားဘူးလုံးဝကျွန်တော်ဆန့်ကျင်တယ်ဒီလိုမျိုးတာကျွန်တော်တို့ဆက်လုပ်မယ်ဆိုရင်အမှန်တကယ်ဒီမိုကရက်တစ်လူပေါင်းကိုတိဆောက်ဖို့အတွက်အင်မတန်မှဝဲမှာဖြစ်ပါတယ
်စစ်ဆောင်တွေရဲ့အခက်အခဲကိုလစ်လူမရှုဖို့ပြီးတော့တရားစီရင်ရေးကိုမြတ်မြတ်တတ်တတ်ဖြစ်ဖို့တိုက်တွန်းထားတဲ့စာရန်တွေကိုကင်ပြီးစန္ဒထုတ်ပေါ်ကြပါတယ်ထောင်နန်15ရက်ချခံရသူ2ဦးတည်းဟာ2ဦးဖြစ်တဲ့မတ်ဆိုင်နုပန်ကတော့သူတို့ဟာနိုင်ငံတော်အစိုးရကိုပုံကန်ဆန္ဒပြနေတာမဟုတ်ပဲစစ်အတွင်းကြုံရတဲ့ပြဿနာတွေကိုငြိမ်းငြိမ်းချမ်းချမ်းတေးသေးရုပ်ပေါ်တင်ဆက်ပြတာလို့သူ့ရဲ့ Facebook လူမှုကွန်ရက်မှာရှင်းသားခဲ့ပါတယ်ဒီမိုကရေစီစံနှုန်းဖြစ်တဲ့လွတ်လပ်စွာထုတ်ပေါ်ပြောဆိုခွင့်ကိုလေးစားလိုက်နာရမယ်လို့သူကပြောခဲ့တာပါလက်ရှိကိစ္စမှာတရားစီရင်ရေးနဲ့ပတ်သက်ပြီးမျက်မျက်တတဖြစ်စေချင်တယ်လို့ကချင်ပြည်နယ်ပြည်သူ့ပါတီလူငယ်ရေးရာတာဝန်ခံကိုချန်းခွန်ကအခုလိုပြောပါတယ်
စကုတ်ကကြီးနဲ့တရားစီပြီဆိုလို့ရှိရင်တခါထောင်ထဲကိုအလိုလိုဝင်ရမယ်ဆိုတဲ့ပုံစံပေါ့နော်ဆွဲလိုက်ဖို့ပဲလိုတယ်ပေါ့ဆိုတော့ဟိုဖြစ်စစ်ရှိတယ်လေသူတို့အထိမ်းမနေဆိုလို့ရှိရင်ဒါလောက်ကြတာပဲလေနော်ဥပဒေအတိုင်းပဲဆိုတဲ့ဟာကိုပဲသွားနေတယ်ဒါပေမဲ့ဥပဒေဆွဲရမယ်တကြီးညာဖြစ်နေကြအောင်ဒီမှာဆက်တက်ဆက်တိုက်ပေါ့နော်တိုင်းပြည်ကပုံမှန်ဟိုလူငယ်တွေကခံစားချက်တွေပေါက်ကွဲမှပုံမှန်မတင်နိုင်မှုတွေများလာမယ်
ဒီဆန္ဒပြပွဲကို၃ရက်ဆက်တိုက်မြေကြီးနားမြို့လူစီကားရဲ့နေရာတွေမှာလုပ်သွားမယ်လို့ဆိုပါတယ်။မကြသေးခင်ကလည်းအမေရိကန်သမ္မတကိုကချင်နှစ်ချင်းခရစ်ယာန်အဖွဲ့ချုပ် KBC ဥက္ကဋ္ဌကမြန်မာပြည်တွင်းဘာသာရေးဖိနှိပ်မှုတွေရှိနေဆိုပြီးပြောခဲ့လို့တပ်မတော်ကတရားစွဲဖို့ကြိုးစားနေပါတယ်။အခုလာမယ့်စက်တင်ဘာ၉ရက်မှာကချင်လူငယ်တွေကဒါနဲ့ပတ်သက်ပြီးဆန္ဒထုတ်ဖော်သွားဖို့လည်းရှိနေပါတယ
်။မြေကြီးနားမြို့မှာဒေသခံတွေဆန္ဒပြနေကြတာနဲ့ပတ်သက်ပြီးတော့ကုစုံထက်ပြောသွားတာဖြစ်ပါတယ်။အခုတစ်ခါတော့ထိုင်းနိုင်ငံဘက်ကသတင်းတစ်ပုဒ်ကိုပြောပြပေးချင်ပါတယ်။ထိုင်းနိုင်ငံဖပူရီခရိုင်ကန်ခရန်ချန်ဒီအမျိုးသားတတော်ရဲမှာလွန်ခဲ့တဲ့9နှစ်ကလေးကပျောက်ဆုံးသွားခဲ့တဲ့ကရင်တိုင်းရင်းသားလူခွင့်တက်ကြွလှူရှားသူခေါင်းဆောင်တူဖြစ်တဲ့နိုင်ဘီလီဖော်ရဂျီရဲ့အလောင်းကိုဩဂတ်စ်လကုန်ပိုင်းမှာပြန်ပြီးတော့ရှာတွေ့ခဲ့ပါတယ်အမျိုးသားတတော်ဂျိုဝိုင်းတဲ့ကရိုင်ထဲမှာသူ့အလောင်းကိုတန်စီပိုင်းနဲ့ထည့်ပြီးတော့မြုပ်ထားတာကိုတွေ့ခဲ့ရကြောင်းထိုင်းအထူးစုံစမ်းစစ်ဆေးအဖွဲ့ DSI ကစက်တင်ဘာ3ရက်နေ့မှာထုတ်ဖော်ပြောဆိုလိုက်ပါတယ်။အပြည့်စုံကတော့ထိုင်းအခြေစိုက်သတင်းနောက်မယေးမာကသတင်းပေးပို့ထားပါတယ်ခင်ဗျာ
။ကြောက်ဆုံးနေတဲ့ကရင်တိုင်းရင်းသားအခွင့်အရေးတက်ကြွလှုပ်ရှားနေသူသူမရဲ့ခင်မွန်နိုင်ဘီလီဖော်ရဂျီရဲ့အရိုးတွေကိုတွေ့ရှိပြီး DNA စစ်ဆေးပြီးပြီဖြစ်ကြောင်းအထူးစုံစမ်းစစ်ဆေးရေးအဖွဲ့ DSI ကစက်တင်ဘာလ3ရက်နေ့မှာအကြောင်းကြားခဲ့တယ်ဆိုပြီးဇနီးဖြစ်သူမူနော်ကပြောပါတယ်လွန်ခဲ့တဲ့10နှစ်ကျော်ကလေးကနေဆက်ဒေတာကအနေကြာကရင်ကျေးရွာတွေကိုအစိုးရပိုင်းတစ်တော်တွေမှာယူကျော်နေထိုင်နေဆိုပြီးထိုင်းတစ်တော်ဌာနကသူတို့နေထိုင်ရာနေရာတွေကိုမီးရှို့ဖျက်ဆီးတာတွေကိုလုပ်ခဲ့တဲ့အတွက်နိုင်ဘီလီကကရင်တိုင်းရင်းသားများအရေးကိုဥဆောင်တိုက်ပွဲဝင်ခဲ့တာပါဒီနောက်မှာတော့တစ်တော်ထိမ့်သိမ်းအဖွဲ့ကသူ့ကိုစစ်မေးဖို့ခေါ်ယူရင်းနဲ့သူဟာပျောက်ဆုံးသွားခဲ့တာပါ ตัวเองนี่ก็เลี้ยงง่ายมีเกี่ยมุนอ่ะฮะเพราะว่ากูแค่แกเกี่ยงกันยังตัวไม่เอ็คมองกูทั้งติดต่อเพื่อก็สาชาวไล่เดือดสูบิสุดสวยเกี่ยบีอ่ะมุมมันพอทุบไปหมดด้วยทั้งที่ยังงูอุดใจชาวทากันงานนี่จะเก็บไว้ทั้งเช่นเนี่ยกองสีเอ็กเลี้ยงเงี้ยมีลุ่มยูจูมีนั่งเงี้ยมีอะไรเนี่ยช่วยเปล่าเราตัวไม่เอ็คสัญญาสักก็ไม่ได้เอากระทะทั้งเช่นนี่จีนายสุรพงศ์กองจันทร์ทุกการอ่ะที่มุกกูอ่ะขาดเจียงเงี้ยมีอยู่เว้
ในสังกัดตามเวชีดูเลยฮะนายบิลลี่อายุโกยีเอามาเมียวทาร์เดตันสีบ้านไอ้ตัวมาตัวแกบีลุทบบอกเยอะสุดแกบีเดน่าอ่ะมุมมันปอบเอาเยี่ยมอ่ะเย่ป่าเดตัวเต็มหูเพี้ยลาเดสุบีเชนิจิสุลาพงอ่ะเปียวป่าเอ็ม
ขอย้อนมากกว่า5 ปีเป็นยี่หายไปแต่ก่อนที่จะหายเนี่ยมันมีกระบาดที่ไปขอย้อนไปเกือบ10 ปีในปี2554ก็มีปรากฏการณ์อันนึงคือบิลลี่เนี่ยอยู่ที่
บาดแก่กระจาดับซึ่งเป็นป่าที่ใหญ่สุดของประเทศไทยแต่มีหมู่บ้านหมู่บ้านใจสุดดินเดียมูกางานเนจาวีแต่เตะไข่ลมมือมือชิวสูบีอเมียวเมียวเนี่ยแปลกขนาดใหญ่ท้ายทุ่งสงสัยเอพเอสดีเอสังอ่ะวิ่งเอาเสื้อผ้าไปเอามาโรแต่สีบ้านไอ้ตัวมาเทะทะเลยีเอามาเปลี่ยนชาตัวเลยอยู่เลยกูดีเอ็นเอสีไปเอามาบิลลี่ตะขันยาเลยสุราตีปุไลดาบ้านายบิลลี่พอร์จิโร่มีตาจูฮ่าไทยในงานมาในงานดาบีอ่ะตีมาผิวขนาดใหญ่ดูเรียบเชื่อไปไหม ไทยนั่งมาอเมริกาไล่นายบุอาเนเรตุโรโลกินไทยนารีฮะคุณลุงอยู่อาซาเปียวขยันอะไรมีอาชีพเก็บอะไรอันนั้นไปนี่พอดีกูเลยไปวันพัฒนาเนื้ออเมริกามาบอกว่าแกบุโรเลยเว็บมือดีสิ่งนี้เลยสบีสิ่งนี้ก็สบายเลยคุณลุงอยู่นายบิลลี่ตะขยันมือมาไทยทุ่งสงสารเสียเพื่อกันอเมริกาไทยทุ่งเปลี่ยนนั่งเกล้าฮะไทยนั่งยังยังเดี๋ยวสิ่งนี้ก็สบายมานายบิลลี่อเมริกาสั่งเปียพี่นายเอาลูกยาเปียจีอาพี่ น้องๆคุณลุงอยู่อาซาเปียวมุ่งอยู่ดีอาส่งแต่ตัวสิบอาซาเปียวลาซิเมสุบีชินิจิสุลพงศ์อาเปียวบาร์เลยนักท่องเที่ยวนี่เต้เอปีล่าสักคนยังนี่เกรงกันก็ยังตายยังตาบิลลี่ฮะมีเงินเองก็ลายเนี่ยแล้วมาทั้งเสด็จอยากสิริกาพันศิลาขังเงียบีเกรงกันเปลี่ยวส่งตัวเกล้าพิจารณาเลยมีตาจูกาสุบาร์เลยตัวก็เปลี่ยนลอยปีสุบีแต่ตัวที่ได้ยังเพื่อกับเปลี่ยวไปไหมนักท่องเที่ยวกูนี่ที่บิลลี่ฮะเปลี่ยนไม่ยาวลากันบ่าวคู่ขามาร์
ยี่เอากาตันสีใบเนี่ยมีอยู่ทาร์เรตุยเอล่างอายุเรโกเปลี่ยนชาตุยเกล้าพิบาร์เช่นตัวราชินีเช่นในนี้ยี่ยาตุยส่งสุยนิโกฮิเวบีทุ่งสิจุยเยสเซทามิเอจาวที่อุ้มมาเนเซอชิซายตายนาลันนักการอพยพต้องเวกาจินยาไลบาร์เร่จำโรกาสุดายงานไรมาจะพัฒนาเปียเนาเทตเรนต้องเวตัดแต่งจูบจินยาเกวีเดียเยปานจูมาทรัพย์บอลาร์เร่ลันนักการพอรีเอดีจินยาเจ้ากันนี้ ไต้หวันเรียกเสบุเปล่าที่มีอะไรมาเลยสุรากูฟิวเอเยสในนี้ยาได้ยาลีไลซิเซมาส่วนวิจัยอังบาเช่นอพยพเขยเสียยี่รีอพยพแรงจีนยาท้าใจมาเวไต้หวันเรียกเสลับพิจารณาเสมุนั่นก็เป็นปีเป็นคาริโยบายปีรุ่นยี่ยี่ยี่เสียสนายบาร์เรียสังยาโพลูอันนี้เลยสุรากูตัวราชินีป่าวเงินส่วนวิจัยบุเพิกก็จะมาเลยป่าวเงินส่วนวิมีมีลูดูรีนี้เนี่ยฟิวเอเยฟงนั่นแบบเจ้เนตุนยานเนี่ย ตัวเช่นเนี่ยงางางาลิกูคอยอยู่บีสัตว์ยามเอเจลิฟงนับบากูโจทย์เป็นปูชานายมาเลยกูเลยมาป่าวในเนี่ยดูอินีเนี่ยเลยอีมีเนี่ยเว็บพิพิธตั้งไฟเนี่ยเว็บพิพิธฟิวเอเยอีเมลเลยซะบาร์มิสแอทบีโอเอนิวส์ดอทคอมกูโจทย์เป็นปูชานายเดลูฟิวเอเยเฟซบุ๊กสามีนามาเลยมาเช็คจุดยืนตาเป็นปูชานายมาเลยสิ่งนี้ง่ายได้ยังลีไลซิเซงะจูจูบาร์เช่น
ตัวเช่นนี้เนี่ยจะเอาไว้ได้ยังในซีซั่นมาฟังว่าสุนีจะบอกว่าทำไมพี่เขาลูกอะไรฟิวอีกันเนี่ยชาวต่างประเทศเนี่ยยังในเกมมาบ้าตาซีซั่นนี้กูยังในคนไหนที่สบิดอ่ะแต่เรื่องเป็นอะไรกูจะขอเมริกันในอิรันนั่งยังสั่งยังในไซน์เนี่ยเรียนบอกกูเพียบๆจะมาเลยเมริกันในอิรันจะสบิดเต็มมาเนี่ยจะมาไหมสำหรับรองทรัมป์ก็อิรันเนี่ยซีซั่นนี้นั่งบุพเพนั่งจีสีดงไปเลยยูซ่าจังเพียบมาเลยอิรันนั่งยังก็สุนีจีบีทบทุนจะยูเจนี่เรื่องตั
အမေရိကန်နဲ့ဘယ်တော့မှစိတ်ဆင်ခြင်တိုင်းမှမဟုတ်ဘူးလို့အီရန်သမ္မတကပြောပြီးနောက်တည့်မှာသမ္မတထရမ့်ကအခုလိုပြောလိုက်တာပါဒီတော့ထဲမှာပဲအမေရိကန်ကအီရန်ကိုဗဟုသုနည်းကပဲတန်ခတ်အရေးယူမှုတွေထပ်ချခဲ့ပါတယ်ဇလာတီကာဟောက်ရဲ့သတင်းလွှာကိုတော့ကိုကျော်ကျော်သိန်းကပြောပြပေးမှာဖြစ်ပါတယ်ဗျာ
အီရန်တပ်ဖွဲ့တစ်ခုဖြစ်တဲ့အစ္စလာမစ်ဒေါ်လာရေးအဆောင်တပ် IRGC ရဲ့အကြမ်းဖက်ဝါဒဆွဲလို့ရတွေအတွက်လူတွေငွေရဖို့ရင်းနှံရောင်းတာမှာပါဝင်ပတ်သက်တယ်လို့ဆိုတဲ့ကုမ္ပဏီတွေသင်းပေါ်တွေလူပိုးကူတွေကိုတန်ခတ်ရေးယူလိုက်တဲ့အကြောင်းအမေရိကန်ကဗိုလ်ထူးနေမှာကြေညာပါတယ် IRGC ကို အကြံဖက်ဝါဒဆွဲအဖွဲ့တစ်ဖွဲ့ဖြစ်အမေရိကန်ကတတ်မှတ်ထားတာပါ Brian Hook ဟာအီရန်နိုင်ငံဆိုင်ရာအမေရိကန်အထူးကိုယ်စားလှယ်ဖြစ်ပါတယ
် Today the United States government is intensifying our maximum pressure campaign against
Iran Islamic သမ္မတနိုင်ငံအပေါ်အမြင့်ဆုံးဖိအားပေးနေတာကိုအမေရိကန်အစိုးရကဒီကနေ့ထပ်ပြီးအရှိန်မြှင့်လိုက်ပါတယ်ပထမဆုံးအနေနဲ့အီရန်ဒေါ်လာရေးအဆောင်တက်နဲ့ကုတက်ဖွဲ့ရဲ့ဝေရှာတဲ့လုပ်ငန်းတွေကိုတားဆီးဖို့ကူညီနိုင်မဲ့သူကိုစုငွေဒေါ်လာ15သန်းချီးမြှင့်မဲ့အကြောင်းကြေညာပါတယ်
အီရန်နဲ့ချုပ်ဆိုထားတဲ့6နိုင်ငံပါနျူကလ িয়ার သဘောတူစာချုပ်ကနေပြီးခဲ့တဲ့နှစ်မှာသမ္မတထရမ့်ကနှုတ်ထွက်လိုက်ပြီးစီးပွားရေးတန်ခတ်မှုတွေပြန်ချရေနံတင်ပို့တာကိုပိတ်တာတွေလုပ်ပြီးတဲ့နောက်နှစ်နိုင်ငံကြားစပြီးတင်းမာလာတာပါအရေးယူမှုတွေကအလုပ်ဖြစ်ပြီးဆွေးနွေးပွဲကိုအီရန်ပြန်ရောက်လာအောင်တွန်းအားပေးဖို့ရှိတယ်လို့ထရမ့်ကဆိုပါတယ
် They are getting killed financially their inflation is at a number that few people have ever seen in
ngwe che bang thulo thi na le ba bi thulo ngwe che phop phop mu ga twe bu du mi shi thalo nong ko yauk ni ba bi taik ko wan lai ko gao ne che ni ba thulo myan sou phi shin nai ma le chanaw lu ga 24 na yi twe phi shin nai ma le
tamara trump ha iran ne pat thulo nit paw mya soa de lwe twet che tha bwe shi bi iran ne myaw korea a cha nain shin bi lo a yong ja ni bon ya de lu naingan ga nyin nyin yi san ya kanagi endowment a phwe ga Jared Blank လို့လေးလာသူတွေကသုံးသပ်ပါတယ
် Whereas for Kim a meeting with Trump was in of itself a victory for the Iranians
Kim Jong Un ကထရမ့်နဲ့တွေ့ရတာကအောင်ပွဲပါအီရန်နေအတက်ကြတော့ထရမ့်နဲ့တွေ့ရတာကစွန့်စားပြီးတော့လောက်ရမှာပါဒါကြောင့်သူဖြစ်ချင်တဲ့တွေ့ဆုံပွဲဖြစ်လာဘူးတခုတည်းသောနီလန်ကအီရန်တွေအတွက်ထိခိုက်နစ်နာလာနိုင်ခြေကိုကာမိစေမဲ့လက်တွေ့ကြတဲ့တခုခုကိုပြန်ပေးဖို့အဆိုပြုဖို့ပဲဖြစ်ပါတယ်
အီရန်ပေါ်ဗိုလ်ဒူးနေကနောက်ထပ်ချမှတ်လိုက်တဲ့တံခါးရည်ရွယ်မှုတွေဟာစိစက်ညှိနှိုင်းပွဲဖြစ်လာစေမယ့်စာဒေတာတွေမှာဘိုးဘီထိတ်တဲ့ဖြစ်တဲ့အခြေအနေကိုပဲရောက်စေမယ်လို့ဂျရက်ဘလန့်ကမြင်ပါတယ်။နျူကလ িয়ার သဘောတူညီချက်တိုင်းလိုက်နာမယ်ဆိုရင်စီးပွားရေးအတွက်ငွေချေးမယ်လို့ပြင်သစ်ကကန့်လန့်ထားတာကတင်းမာမှုတွေကိုရှော့ချနိုင်စေမယ်လို့ဘလန့်ကပြောပါတယ်။ဒါပေမဲ့လည်းထရမ့်အစိုးရကဒါကိုစိတ်ဝင်စားဘူးဆိုတာရှင်းနေပါတယ်လို့ဂျရက်ဘလန့်ကပြောပါတယ်ခင်ဗျာ။
ကိုကြကြသိမ်းပြပြသွားတာဖြစ်ပါတယ်ဗီဒီယိုမြန်မာပိုင်းရဲ့ခြားသောရင်းနဲ့ညနေခင်းအစည်းအဝေးကိုဆက်ပြီးတော့အတန်လွင့်ပေးနေပါတယ်အခုတော့ကြံနေသေးတဲ့အချိန်အတွင်းမှာသတင်းချင်းချုပ်ကိုကိုအောင်လွင့်ကချင်ညာပေးမှာဖြစ်ပါတယ်ခင်ဗျာ
ဟာရီကိန်းမိုနိုင်တိုရီယံပြင်းထန်ဝင်ရောက်တိုက်ခတ်ခဲ့ရာကအကြီးအကျယ်ထိခိုက်ပျက်စီးခဲ့ရတဲ့ဘာမားနိုင်ငံမှာပြန်လည်ထူထောင်ရင်းနဲ့ကယ်ဆယ်ရေးလုပ်ငန်းတွေအတွက်အစွမ်းကုန်ဆောင်ရွက်သွားမယ်ကြောင်းဝန်ကြီးချုပ်ဟျူဘတ်မင်းနစ်ကကြေညာပြောဆိုလိုက်ပါတယ်ဂရန်ဘာမားနဲ့အဘကူကျွန်းတွေမှာနှစ်ရက်နီးပါးမိုးတိထန်ရေချီမှုတွေတနအိကီ195ကီလိုမီတာအထိလေပြင်းတိုက်ခတ်မှုတွေနဲ့မုန်တိုင်းထန်အကြီးအကျယ်ခံရပြီးတဲ့နောက်ထိခိုက်ပျက်စီးမှုနောက်ဆုံးအခြေအနေကိုဒီနေ့နောက်ထပ်ထပ်မံကြားသိရမယ်လို့လည်းခန့်မှန်းနေကြတာပါရာဇဝမှုတွေနဲ့တန်ရရှိသူတွေကိုလွှတ်ပြောင်းပေးနိုင်မဲ့ဥပဒေမူကြမ်းတရားကိုဟောင်ကောင်ဆွေးရကရုတ်သိမ်းလိုက်တဲ့အပေါ်တရုတ်ဆွေးရကသဘောပေါက်နားလည်သလိုလေးစားထောက်ခံတဲ့အကြောင်းအုတ်ချွေမှုကလေးလမ်းကပြောဆိုလိုက်ပါတယ်။အခုချိန်မှာအာယုံဆိုင်ဖို့အရေးကြီးဆုံးကိစ္စဟာတဖြည်းဖြည်းနဲ့ပုံမှန်ကျန်းတန်းလာနေတဲ့ဆန္ဒပြပွဲတွေကိုရပ်တန့်မှုနဲ့တည်ငြိမ်အေးချမ်းမှုပြန်လည်ရရှိအောင်ထိန်းသိမ်းမှုဖြစ်တဲ့အကြောင်းလည်းဒီကနေ့ပဲသတင်းတောက်တွေကိုပြောခဲ့တာပါ။အာဖဂန်နစ္စတန်နိုင်ငံမြို့တော်မှာဒီကနေ့ပဲတာလီဘန်တပ်ဗုံတွေရဲ့တိုက်ခိုက်ကားဘုံခွဲတက်ခဲမှုကြောင့်လူ10ဦးထဏ်မင်းတိဆုံသွားပါတယ်။ကာဘူးမြို့ကတက်ခဲမှုတွင်တိဆုံသူတွေကအရသားတွေဖြစ်တဲ့အကြောင်းနဲ့နောက်ထပ်40နှစ်ယောက်တန်ရရတဲ့အကြောင်းပြည်ရေးဝန်ကြီးဌာနကပြောဆိုခဲ့တာပါ။ရိုဟင်ဂျာဒုက္ခသည်တွေနေရပြည်ရေးလက်မခံကြဖို့တိုက်တွန်းနေတဲ့ဆိုတဲ့ဆွတ်ဆွတ်ချက်နဲ့အကူအညီပေးအဖွဲ့နှစ်ဖွဲ့ကိုဘင်္ဂလားဒေ့ရှ်အာဏာပိုင်တွေကလုပ်ငန်းတွေလုတ်ကင်ခွင့်ပိတ်ပင်လိုက်ပါတယ်။မကြသေးခင်ကစီစဉ်ခဲ့တဲ့နေရပြန်ပို့ရေးစီစဉ်မောင်မမြင်ဖြစ်အောင်တွေးထုတ်ပေးခဲ့တဲ့ဆိုတဲ့ဆွတ်ဆွတ်ချက်နဲ့အမေရိကန်အခြေစိုက် Advantage ဖွံ့ဖြိုးရေးနဲ့အကူအညီပေးရေးအေဂျင်စီ ADIA နဲ့ဘင်္ဂလားဒေ့ရှ်အခြေစိုက် Air Makassar Islami အဖွဲ့တို့ကိုလုပ်ငန်းလုတ်ခွင့်ပိတ်ပလိုက်တာလည်းဖြစ်ပါတယ်။
သတင်းကြေညာကိုကိုအောင်လွင်ဦးချင်ညာပေးခဲ့တာဖြစ်ပါတယ်။အစီအစဉ်ထုတ်လို့ရမှုကကိုကျော်ကျော်သိန်းဖြစ်ပြီးတော့အင်ဂျင်နီယာကတော့ဂျိုဂီလ်ဖြစ်ပါတယ်။ View American အသံညာပိုင်းမြန်မာဘာသာအစီအစဉ်တွေကိုတော့မြန်မာစံတော်ချိန်ည9:00နာရီကနေ10:00နာရီထိလိုင်းဒိုမီတာ25 32 51နဲ့လိုင်းလမ်းမီတာ190တို့ကနေထုတ်လွှင့်ပေးသွားမှာဖြစ်ပါတယ်။ View ကိုနားဆင်နေတဲ့အတွက်လည်းကျေးဇူးတင်ပါတယ်။သောရရှင်တွေအားလုံးရှင်လန်းချမ်းမြေ့ကြပါစေခင်ဗျာ။ကျွန်တော်ဂျန်နိုင်ပါ
This program has come to you from the Voice of America, Washington.
From Washington, this is